ကမ္ဘာတစ်ဝှမ်းကူးစက်တဲ့ကိုဗစ်မျိုးကွဲတဲ့အိုမီကရွန်တွေ့ပြီးကူးစက်မှုတွေမြင့်မားလာတဲ့အချိန်မှာဂျပန်မြို့တော်မှာလည်းနေ့စဉ်ကူးစက်မှု၄ရက်ဆက်တိုက်ဆန်ကျင်ဖြစ်တင်ခဲ့ပါတယ်။တိုကျိုမြို့တော်မှာဒီနေ့ကိုဗစ်ပိုးကူးစက်သူသစ်ပေါင်း11,000ကျော်ရှိခဲ့ပြီးအရင်ကတုန်းက4,500ကျော်တွေ့ခဲ့တာထက်နှစ်ဆကွဲထိုးတက်သွားတာလို့မြို့တော်တာဝန်ရှိသူတွေကဆိုပါတယ်။သေဆုံးသူကတော့ဒီနေ့3ပဲရှိခဲ့ပေမဲ့ဆန်သူကအသေးအတန်ဖြစ်နေသေးပါ။မနေ့တုန်းကပဲတိုကျိုမှာပိုးတွေ့သူစ်9,900နီးပါးတွေ့ခဲ့ကအသွားလာတဲ့စီးပွားရေးလုပ်ငန်းတွေကိုပြန်ကတ်သက်ထားခဲ့တဲ့ကြားကအခုလို1,000ကျော်အဆင့်ဆက်တက်လာနေတာပါ။ထိုင်ဝမ်မှာလည်းအရင်လာပေါင်းများစွာပြည်တွင်းကူးစက်မှုမရှိခဲ့ရကနေအခုအိုမီကရွန်ကူးစက်မှုရုတ်တရက်ဆက်တက်လာတာမျိုးကတ်သက်ထိန်းချုပ်မှုတွေစချမှတ်လိုက်ပြန်ပါပြီ။မနေ့ကထိုင်ဝမ်နိုင်ငံကလေဆိပ်နာကစက်ရုံကလုံသား1,000ကိုဆက်ခဲ့ရမှာ6,000ပါအိုမီကရွန်မျိုးကသစ်အများစုတွေ့ခဲ့ပြီးနောက်ထပ်ထိမနိုင်သိမရဖြစ်လာမှဆိုရင်ကအခုလိုဒီနေ့ချမှတ်လိုက်တာပါဒါပေမဲ့သေဆုံးသူတော့ထိုင်ဝမ်မှာမရှိသေးပါဘူးရုရှားမှာလည်းမနေ့ကကိုဗစ်ပိုးကူးစက်သူသစ်4,900ကျော်ရှိခဲ့ရကနေဒီနေ့9,800ကျော်ကိုခုန်တက်တာစာရင်းသစ်ပြန်လိုက်ပြန်ပါတယ်သေဆုံးသူကလည်းဒီနေ့682ဦးလို့ထုတ်ပြန်ထားပါတယ်အခုလိုအချိန်မှာကိုဗစ်စတွေ့ခဲ့ပေမဲ့တခြားနိုင်ငံတွေထက်တမူထူပြီးကိုဗစ်လုံးဝမရှိရင်ကိုဗစ်ဇီရိုမူဝါဒချထားတဲ့တရုတ်ရဲ့အရှိမြောက်ပိုင်းဟာဘင်မြို့ကြီးမှာပိုးတွေ့သူတွေမရှိသေးပေမဲ့တရုတ်နှစ်ကူးကြိုပြင်ကာကွယ်ဖို့မြို့သူမြို့သား10,000ဝန်းကျင်ကိုလာမယ့်တနင်္လာနေ့ကစစ်ဆေးဖို့ပြင်ဆင်နေပါတယ်ခင်ဗျာ။